အိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲတွေမနေ့ဖြန်ကြတာပြင်းနေမှာစတင်ပါမယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အိန္ဒိယနိုင်ငံဆက်ပြီးတိုးတက်အောင်လှုပ်ဆောင်မယ်အားကောင်းတဲ့မျိုးချစ်ဝါဒီတူဖြစ်ကြွကြော်ထားပြီးဒီတစ်ခါလဲသူပဲနိုင်မယ်လို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲမှာအဓိကကြတဲ့ဥတ္တရာပရာဒက်ရှ်ပြည်နယ်ကမဲဆန္ဒရှင်နေတဲ့တွေ့ဆုံပြီးဗီအိုရဲ့သတင်းထောက ထူးထပ်ဆုံးပြည်နယ်ဖြစ်တာကြောင့်လွှတ်တော်ကိုယ်စားလှယ်အရေးတွေလည်းအများဆုံးပြည်နယ်ပါအဲဒါကြောင့်ဒီပြည်နယ်ကမဲဆန္ဒရှင်အများစုကဘယ်သူကိုမဲထည့်ကြမလဲဆိုတာဟာရွေးကောက်ပွဲရလဒ်တွေအပေါ်မှာတော်တော်အကျိုးသက်ရောက်မှုရှိပါတယ်လက်ရှိဝန်ကြီးချုပ်နရိန်ဒရာမိုဒီကတော့ရွေးကောက်ပွဲကာလမဲဆွဲမှုတွေအတွင်းအလုံးလက်မဲ့ဥယျာဉ်တိုးလာနေတဲ့ကိစ္စတော်နယ်တွေကဆင်းရဲမွဲတေမှုကိစ္စတွေကိုရှင်းအောင်လုပ်မယ်လို့ပြောနေပါတယ်ဥတ္တရပရဒေ့ရှ်ပြည်နယ်ဆောင်းတာရွာကကြံစိုက်ပြိုးသူဓမန္ဒရာခူမကတော့လွန်ခဲ့တဲ့9နှစ်တုန်းကဝန်ကြီးချုပ်မိုဒီပေးခဲ့တဲ့ကတိတွေဘာမှဖြစ်မလာဘူးလို့ဆိုပါတယ
်
ဝန်ကြီးချုပ်မိုဒီကကျွန်တော်တို့ကိုကတိတွေတော်တော်များများပေးခဲ့ပြီးပြောဆိုလို့မလုပ်ခဲ့ပါဘူးကျွန်တော်တို့ရဲ့ထွက်ကုန်တွေကိုဈေးနှစ်ဆတိုးပေးမယ်လို့သူကတိပေးခဲ့တာပါကျွန်တော်တို့ဘာမှမရပါဘူ
းဓမန္ဒရာခူမကဝန်ကြီးချုပ်မိုဒီပေးခဲ့တဲ့အိမ်မက်တွေလည်းနင့်မျောခဲ့ရတာကိုနောင်တရနေပေမဲ့လည်းအခုတစ်ခါရွေးကောက်ပွဲမှာလည်းဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကိုပဲမဲထဲဖို့စိတ်ကူးထားပါတယ်။ဘာကြောင့်လဲဆိုတော့တခြားအလားအလာကောင်းတဲ့ပါတီအဖွဲ့အစည်းတစ်ခုမှသူ့မမြင်ရလို့ပါတဲ့။တောင်သူလယ်သမားတွေဝင်ငွေထိုးကျသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်နယ်တွေမှာမကျေနပ်မှုတွေတော်တော်များများရှိနေပြီး BJP ပါတီကိုအပြစ်တင်နေကြပါတယ်။ဒါပေမဲ့လယ်သမားတွေကိုအမေရိကန်ဒေါ်လာ85ဒေါ်လာနဲ့ညီညွတ်တဲ့အိန္ဒိယရူပီငွေတွေနှစ်စဉ်ထောက်ပံ့မယ်လို့အစားကတည်းကပဲ BJP ပါတီကကြေပေးထားတာကြောင့်လယ်သမားတွေစိတ်သက်သာလိမ့်မယ်လို့မျှော်လင့်နေပါတယ်။ပြခဲ့တဲ့ဖေဖော်ဝါရီလတုန်းကပါကစ္စတန်နိုင်ငံထဲမှာရှိတဲ့စစ်သွေးကြွစခန်းတစ်ခုကိုလေကြောင်းတိုက်ခတ်မှုတွေလုပ်ဖို့ဝန်ကြီးချုပ်မိုဒီကအမိန့်ပေးခဲ့တာနဲ့ပတ်သက်ပြီးသဘောကျတဲ့သူတွေဥတ္တရပရဒေ့ရှ်ပြည်နယ်ထဲမှာတော်တော်များများရှိနေပါတယ်။အဲ့ထဲမှာအယောင်မြင့်တရေအရာရှိဇဇတ်ဗက်စ်လည်းပါပါတယ
်။အိန္ဒိယက
တိုးတက်နေပါတယ်။ကျွန်တော်တို့ရဲ့စီးပွားရေးကလည်းတိုးတက်နေပါတယ်။အကြခင်တုန်းကပါကစ္စတန်နဲ့ဖြစ်ခဲ့တဲ့တင်းမာမှုမှာဝန်ကြီးချုပ်မိုဒီကခက်ပြက်ပြက်ခက်မှန်မှန်ယက်တီခဲ့သူပါ။သူမို့လို့လဲဒီလိုယက်တီရဲတာပါလို့ပြောသွားခဲ့တာပါ။အခုနောက်ဆုံးထွက်လာတဲ့လူမှုသဘောထားကောက်ခံချက်တွေအရဥတ္တရပရဒေ့ရှ်ပြည်နယ်ရဲ့လွှတ်တော်အမတ်နေရာ80မှာ50ကိုဝန်ကြီးချုပ်မိုဒီရလိမ့်မယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2014ခုနှစ်တုန်းကတော့နေရာ80မှာဝန်ကြီးချုပ်မိုဒီက52နေရာအနိုင်ရခဲ့တာပါ။နိုင်ငံရေးအကဲခတ်နီဂျာချောင်ဒရီကတော့ဝန်ကြီးချုပ်မိုဒီရဲ့အချိန်ဝါနဲ့နောက်တစ်ချိန်ထပ်ပြီးတော့နိုင်ရလိမ့်မယ်လို့ BJP ပါတီကမျှော်လင့်နေတယ်လို့ဆိုပါတယ
်။ Whether he gets a majority is the question mark.
ဝန်ကြီးချုပ်မိုဒီမဲအများစုရနိုင်မလားဆိုတာကမေးခွန်းထုတ်เสียပါဒါပေမဲ့သူ့ကိုနောက်တစ်ကြိမ်ထပ်ပြီးအုပ်ချုပ်စေချင်တဲ့သူတွေရှိတာကတော့အမှန်ပါပဲဘာကြောင့်လဲဆိုတော့ဝန်ကြီးချုပ်မိုဒီဟာအားကောင်းတဲ့ခေါင်းဆောင်တဦးလုံနိုင်စွမ်းရှိသူတဦးအခက်ခဲတွေကိုရင်ဆိုင်ဖြေရှင်းနိုင်သူတဦးဖြစ်နေနေကြတဲ့သူတွေရှိပါတယ်ဆိုတော့ဘာဖြစ်လာမလဲဆိုတာကျမတို့ကြည့်ကြရအောင်ပါဒါပေမဲ့ဒီကနေ့အိန္ဒိယကသဘောထားကွဲလွဲမှုတွေအကြီးအကျယ်ရှိနေတဲ့နိုင်ငံတစ်ခုဖြစ်နေပါတယ်
အိန္ဒိယမှာမဲဆန္ဒရှင်တွေရဲ့သဘောထားပြောင်းလဲမှုတွေကလည်းတော်တော်ကြီးကြီးမားမားရှိတာပါဥတ္တရပရဒေ့ရှ်ပြည်နယ်ကထဲမဲ့မဲတွေကတော့အိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲရလဒ်တွေအပေါ်မှာတိတိတသားရိုက်ခတ်မှုရှိပါလိမ့်မယ်အခုကျင်းပမဲ့ရွေးကောက်ပွဲတွေကိုဧပြီလ17ရက်ကနေပြီးတော့မေလ19ရက်နေ့ထိအဆင့်9ဆင့်ခွဲပြီးတော့ကျင်းပသွားမှာပါမေလ23ရက်နေ့ကျရင်တော့မဲတွေကိုရေးတက်မှာဖြစ်ပြီးအဲ့ဒီနေ့မှာပဲမဲရလဒ်တွေကိုတရားဝင်ထုတ်ပြန်သွားဖို့ရှိပါတယ်